ရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တော့ယူကရိန်းတရားပိစစ်ရုံတွေပျက်စီးခဲ့ပြီးနှစ်ဦးဒဏ်ရာရခဲ့ပါတယ်။ရုရှားကမစ်ဆိုင်းဒုံးတွေဒရုန်းတွေနဲ့ညာလုံးပေါက်တိုက်ခိုက်ခဲ့တာမှာယူကရိန်းတောင်ပိုင်းနဲ့အနောက်ဘက်ကတရားပိစစ်ရုံတွေထိခိုက်ပျက်စီးခဲ့ပြီးစစ်ရုံသားနှစ်ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်တာပါ။အခုသတင်းပတ်အတွင်းဒုတိယအကြီးဆုံးရုရှားရဲ့ဒီတိုက်ခိုက်မှုအတွင်းရုရှားတို့ပစ်လိုက်တဲ့မစ်ဆိုင်း16ခုတည်းက32ခုကိုပစ်ချဖျက်ဆီးပစ်နိုင်ခဲ့ပြီးဒရုန်း73လုံးကိုလည်းလေကြောင်းရန်ကာကွယ်စနစ်ကပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောထားပါတယ်။နိုင်ငံအရှိတောင်ပိုင်းမှာရှိတဲ့ဇပိုရီဇီယာဒေသနဲ့အနောက်လဗစ်ဒေသတွေမှာရှိတဲ့ဒါအဘိစက်ယုံကဒါအဖျံပြူတဲ့ကိရိယာတွေထိခိုက်ခဲ့တယ်လို့လည်းယူကရိန်းဒါအဖျံပြူရေးလုပ်ငန်းယူကရိန်းနာဂိုကပြောထားပါတယ်။ရုရှားဘက်ကတော့သူ့ပိုင်နယ်တွေပေါ်ယူကရိန်းဘက်ကလေကြောင်းနဲ့တိုက်ခိုက်ခဲ့တာကိုလက်တုံ့ပြန်အနေနဲ့တုံ့ပြန်တဲ့အနေနဲ့ယူကရိန်းဒါအဘိစက်ယုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြန်ပြောထားပါတယ်ခင်ဗျာ။